တနမယေးရအခြေတင်ငင်းခုမှုတွေဖြစ်ခဲ့ပြီးတဲ့နောက်အန်တီကတိုက်မှာကမ္ဘာအကြီးဆုံးသမုဒ္ဒရာရေအောက်ဂျိုဝါညီတခုဖန်တီးဖို့သမိုင်းဝင်သဘောတူညီမှုကိုရရှိသွားပြီးဖြစ်ပါတယ်။ဩစတြေးလျနိုင်ငံဟော့ဘော့မြို့မှာကျင်းပတဲ့အန်တစ်သမုဒ္ဒရာရေအောက်တက်ရှိရင်းမြစ်ထိန်းသိမ်းစောင့်ရှောက်ရေးနှစ်ပတ်လည်ညီလာခံမှာတော့ရုရှားနိုင်ငံကလည်းဒီသဘောတူညီချက်ကိုသဘောတူလိုက်ပါတယ်။ရုရှားနိုင်ငံဟာဒီသဘောတူညီချက်ကိုနှစ်ပေါင်းများစွာသဘောမတူဘဲနဲ့အတိုက်ခံလှုပ်လာခဲ့တာဖြစ်ပါတယ်။ဒီသဘောတူညီချက်ကိုတော့အဖွဲ့ဝင်နိုင်ငံ24နိုင်ငံနဲ့ဥရောပသမဂ္ဂတို့ကလက်မှတ်ရေးထိုးခဲ့ကြပါတယ်။ဒီဆုံးဖြတ်ချက်ကအတတိတ်ဒေတာအတွက်တည်းမဟုတ်ပဲကမ္ဘာသမုဒ္ဒရာရေအောက်အရင်းမြစ်ကြီးကိုအားပေးကြိုးပမ်းမှုအတွက်လည်းအလွန်အရေးကြီးတဲ့ဆုံးဖြတ်ချက်ဖြစ်ပါတယ်။သဘောတူစာချုပ်အရာ Ross Finland ထဲမှာထိန်းသိမ်းကာကွယ်သွားမဲ့ area ဟာ square kilometer 1.55 သန်းရှိမှာဖြစ်ပါတယ်။ဒီ area ပမာဏဟာ Britain, Germany နဲ့ပြင်သစ်နိုင်ငံ၃ခုပေါင်းစပ်နဃညီမျှပါတယ်။ဒါပြင် area 1.1 သန်း square kilometer ကိုလည်းငါမဖမ်းအောင်ဖြစ်နေသတ်မှတ်လိုက်ပါတယ်။ဘန်ကွင်းကတီဖြန်ဒီဝီလာငါစားတဲ့ရေသွားအတော်များများနေထိုင်ကြတဲ့ဒီ Ross Finland ပြင်ဟာကမ္ဘာပေါ်မှာခြေရာလက်ရာမပြတ်ပကတိအတိုင်းနောက်ဆုံးကျန်ရှိနေတဲ့အန်ဝါဂေဟာစနစ်တွေကတခုဖြစ်ပါတယ်ခင်ဗျာ။